ထိုင်းနိုင်ငံမှာကိုဗစ်အရေးပေါ်ကာလအတွင်းကာယောဂါကာကွယ်ရေးတည်တည်ရောက်ရောက်လှုံ့ဆော်နိုင်ဖို့အတွက်အထောက်အထားရှိတဲ့မြန်မာပါဝင်လာအိုကမ်ဘောဒီးယားသုံးနိုင်ငံကလုပ်သားတွေကိုနှစ်ထောင်နှစ်ဆယ်သုံးခုနှစ်အထိအလုပ်လုပ်ခွင့်ရှိတဲ့အထောက်အထားလက်မှတ်တွေထုတ်ပေးဖို့ထိုင်းအစိုးရကစက်တင်ဘာလ20ရက်နေ့မှာအတည်ပြုပေးလိုက်ပါတယ်။ထိုင်းခြေစိုက်VOA သတင်းတောင်မအေးအေးမှသတင်းပေးပ ကျွန်တော်တို့ကဝေကြီးကိုတိတိယောက်ယောက်လုံဆောင်နိုင်ဖို့အတွက်အလုံသမားဝင်ကြီးကအထောက်ထားမဲ့တွေကိုအလုံးလုပ်ခွင့်လက်မှတ်တွေထုတ်ပေးဖို့တောင်းဆိုထားချက်ကိုထိုင်းဆိုရပါခွင့်ပြုပေးလိုက်တာပါဒီအကြောင်းနဲ့ပတ်သက်လို့ရှေ့တန်းလို့သမားအခွင့်အရေးကိုရရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့အခုလိုတုံ့သက်ပြောဆိုပါတယ်ကမ္ဘာကြီးကနေခရုတ်ကကုဝန်တန်ကြီးပြင်နေတဲ့ကာလမှာထိုင်းနိုင်ငံ ကံရသလိုပြီးရင်ဒီလူကမ်းလေးစီရနေတာကိုတက်တန်းထိုးတဲ့ကံစိတ်ချနေတဲ့ပုံရရှိရမယ်ရေးပြလေအရင်များကြီးပါခင်ဗျနံပါတ်၁ကသူ့ရဲ့စီလာရေးကိုထုတ်လုပ်မှုမကျဆင်းသွားရအောင်လက်ရှိရောင်းနေဒီကံခြေပြောင်းလို့ဓမ္မတွေအားလုံးပြန်ထင်ပေးလိုက်တာနံပါတ်၂ကသူကဖြီလျှော့တယ်လို့ကဘာကိုကြီးညာပြီးမလို့အပြည့်လိုအပ်တဲ့ဗန်းနံကြီးပြီးရအောင်ဆက်ဖို့ရလမ်းကြောင်းလည်းတစ်ခုပါနေပြီးကျန်သုံးသပ်ပါလေခင်ဗျ
ကိုဗစ်ဒုတိယလိုင်းဖြစ်တုန်းကလည်းအခုလိုမျိုးပန်းရောက်ကတ်လို့ခေါ်တဲ့အလုံးလုံးခွင့်အထောက်ထားလက်မှတ်တွေကိုထုတ်ပေးဖို့ပထမအကြိမ်ဖြစ်ခွင့်ပြုပေးခဲ့ပါတယ်။အဲ့ဒီအချိန်လုံးကလည်းမြန်မာလုံသားတွေတိတ်နေချီပြီးအထောက်ထားတွေလုပ်ခဲ့ပါတယ်။အခုလုတ်ပေးမယ့်အထောက်ထားလက်မှတ်ကတော့2023ခုနှစ်ဖေဖော်ဝါရီလလည်းအထိအလုံးလုံးခွင့်ရမှာဖြစ်ပါတယ်။အထောက်ထားလက်မှတ်မရှိတဲ့မြန်မာနိုင်ငံသားတွေအတွက်ကတော့ဒီလက်မှတ်ထုတ်ပေးမယ့်အစီအစဉ်ဟာအကျိုးရှိပါတယ်ဆိုပြီးဦးအောင်ကျော်ကတော့ဆိုပါတယ်
။တရားမဝင်ကြဒီမှာဗာဆိုင်ဆက်ကမှမရှိရင်လုတ်ရှင်ရလဲဟိုနည်းနည်းအစိုးရတက်မှတ်ထားတဲ့နှုံးသားတွေမပြီးပဲနဲ့ခင်းတယ်လို့ခန့်ခင်းတယ်လို့လောက်ကမျိုးဖြစ်နေတဲ့အတွက်ကြောင့်ဒါအကျိုးမျိုးရှိပါတယ်
ထိုင်းနိုင်ငံတွင်ရောက်ရှိနေပြီးသားအထောက်ထားမဲ့တွေအတွက်လာမယ့်အောက်တိုဘာလကစပြီးလက်မှတ်တွေကိုစတင်လုပ်ပေးမှာဖြစ်ပါတယ်ဒီအထောက်ထားလက်မှတ်တွေဟာနေနေတစ်ခုနဲ့တစ်ခုဖြတ်ကျော်သွားလာခွင့်တွေတော့မရှိပါဘူးထိုင်းအစိုးရကတော့ကိုဗစ်ကပ်ဘေးကြောင့်ကျဆင်းနေတဲ့စီးပွားရေးကိုနလန်တူနိုင်ဖို့အတွက်အောက်တိုဘာလကစပြီးကူးစက်မှုတွေထိန်းချုပ်နိုင်တဲ့ပြည်내တချို့မှာဖြေလျှော့မှုတွေလုပ်ဖို့ရည်မှန်းထားပါတယ်။လာမယ့်2022ခုနှစ်နှစ်စကစပြီးမြန်မာအပါအဝင်အိန္ဒိယချင်းနယ်စပ်တွေကိုပြန်ဖွင့်ဖို့လည်းပြင်ဆင်ထားပါတယ်ရှင်။